America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ်ဇွန်လ22ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမမရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်တဲ့ကျမအနံလောက်တို့ပြောပြမှာပါအမေရိကန်ရဲ့ drone ယာဉ်ကိုပစ်ချခဲ့တဲ့အတွက်အီရန်ရဲ့ပြစ်မှတ်တချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမိန့်ပေးပြီးမှာပဲအရသားတွေကိုထိခိုက်မှာဆိုတဲ့အတွက်ဆိုပြီးသမ္မတ Trump အမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့ပါတယ်ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြသူတွေရဲဌာနချုပ်ကိုဝိုင်းလိုက်တဲ့အပေါ်မှာရဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်ဒီခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးအပါဝင်အာဆီယံဒေသတွင်ကိစ္စရပ်အတော်များများကိုဆွေးနွေးမဲ့အာဆီယံရဲ့ထိပ်သီးညီလာခံထိုင်းနိုင်ငံမှကောက်မှဒီကနေ့စတင်ပါတယ်ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမဲ့ထိပ်တန်းရောက်သတင်းတွေကတော့စီးအတင်းမာနေစေရခိုင်ပြည်နယ်ကမြို့နယ်ခုနှစ်မြို့နယ်မှာတော့အင်တာနက်ဒေတာသုံးစွဲမှုတွေယာယီဖျက်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ
်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ချက်ခံလိုက်ရပြီဟိုကလေအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတယ်။
နောက်ပိုင်းမှာဒီသတင်းအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာမှာတော့အီရန်ပေါ်တိုက်ခိုက်ဖို့အမေရိကန်သမ္မတကကြာတာရင်းတွေကခွင့်ပြုချက်ပေးခဲ့ပေမဲ့လို့ခွင့်ပြုချက်ပြန်ပြီးရုတ်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ဝေဝါအမိန်ပေးမှုဟာအီရန်အတွက်ပို့ပြီးတော့ရောင်းတက်စရာဖြစ်လာစေတယ်ဆိုပြီးအကဲခတ်တွေရဲ့သုံးသပ်ကြတဲ့သတင်း။နောက်ကမ္ဘာကြီးပူရင်းမှုဖန်တီးတဲ့ဖက်လုံငွေတန်းွေရှော့ချဖို့အိုဘားမားချမှတ်ခဲ့တဲ့စီမင်းကိုဒေါ်နယ်ထရန့်အစိုးရကစီမင်းသက်ချမှတ်လိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်နိုင်ငံရဲ့ထောက်လှမ်းရေး drone ယာဉ်ကို Hormuz ပင်လယ်ကွေ့မှာပစ်ချခဲ့တဲ့အီရန်နိုင်ငံထက်ကပြစ်မှတ်တချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမေရိကန်သမ္မတ Donald Trump ကအမိန့်ပေးခဲ့ပေမဲ့အရသားတွေကိုထိခိုက်မှာဆိုတဲ့အတွက်ဆိုပြီးအမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာမနေ့တောက်ကြာနေ့ကရေးသားခဲ့ပါတယ်အီရန်ရဲ့ radar တွေနဲ့ဒုံးစင်ဒုံးပစ်စင်တွေလိုပြစ်မှတ်တွေကိုတက်ခဲ့ဖို့အမိန့်ပေးအပြီးမှပြန်ရုပ်လိုက်တာပါလက်နက်အပြည့်နဲ့တက်ခဲ့ဖို့အဆင်သင့်ဖြစ်နေတဲ့အချိန်မှာပဲလူ150လောက်တည်နိုင်တယ်ဆိုပြီးဗိုလ်ချုပ်တယောက်ကပြောလို့10မိနစ်လောက်အလိုမှာပဲအမိန့်ကိုပြန်ရုပ်သိမ်းခဲ့တာဖြစ်ကြောင်းသမ္မတ Trump က Twitter မှာရေးတာပါအီရန်ကိုတိုက်ဖို့သူ့အနေနဲ့အလင်းမလိုပါဘူးလို့လည်းသမ္မတ Trump ကပြောပါတယ်အီရန်နိုင်ငံထက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးအမေရိကန်နဲ့တဖန်ပြန်ပြီးတော့ဆွေးနွေးညှိနှိုင်းလာအောင်ဖိအားပေးတဲ့အနေနဲ့အမေရိကန်အစိုးရရဲ့အပြင်းထန်ဆုံးစီးပွားရေးတန်ခါပိတ်ဆို့မှုအဖြစ်ကြာတာပြင်းနေကပဲထပ်တန်ခတ်ပိတ်ဆို့မှုတချို့ထပ်ပြီးတော့ချမှတ်ခဲ့တာပါ။အီရန်အနေနဲ့အမေရိကန်ကိုသာမကတကဘာလုံးကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်ဘရောမှမပိုင်ဆိုင်စေရဘူးလို့လည်းသမ္မတ Trump က Twitter မှာရေးပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့အီရန်နိုင်ငံနဲ့အလွန်အနဲများပြီးတော့ထိလွယ်ရှာလွယ်ဖြစ်တဲ့အခြေအနေကိုရောက်နေပြီဖြစ်တယ်လို့အမေရိကန်ကတုံ့ပြန်မယ်ဆိုရင်တော့တင်းမာမှုတွေပြေလျော့ပြီးတော့အမေရိကန်ကိုအကျိုးများစေတဲ့တုံ့ပြန်မှုမျိုးတာဖြစ်ရမယ်လို့လည်းပြောပါတယ်။အီရန်ကိုစီးရဲအရတိုက်ခိုက်မယ်ဘယ်လိုလုပ်ရမျိုးကိုမဆိုအမေရိကန်လွှတ်တော်ရဲ့အတည်ပြုချက်အရင်ဆုံးတန်ခေါ်ရမယ်လို့လည်း Miss Pelosiကပြောပါတယ
်ဗြိတိန်နိုင်ငံရဲ့အရှေ့လေပိုင်းဒေသဆိုင်ရာဝန်ကြီးအန်ဒရူးမော်ရီဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်တနင်္ဂနွေနေ့မှာတွေ့ရောက်မှာဖြစ်ပါတယ်အီရန်ကအမေရိကန်ရဲ့ဝေထိန် drone ယာဉ်ကိုပစ်ချလိုက်ပြီးတဲ့နောက်နိုင်ငံသားဆွတ်ဆန်ရေးပို့ပြီးတက်မာလာနိုင်ချိန်မှာပဲပုံမှန်လေးနဲ့ပြူသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်တွေ့ရောက်မှာဖြစ်တယ်လို့ဗြိတိန်နိုင်ငံကပြောပါတယ်ဒေသတွင်းမှာအခုလိုတက်မာမှုတွေမြင့်တက်လာပြီးနျူကလ িয়ার သဘောတူညီမှုအနာဂတ်အတွက်အရေးပါတဲ့အချိန်မှာအခုလိုသွားရောက်တာကအီရန်အစိုးရနဲ့နောက်ထပ်ပွန်းလင်းမြင်သာပြီးအပြည်သဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့အတွက်အခွင့်အရေးတစ်ခုဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကအကြေညာချက်ထဲမှာပြောထားပါတယ်။ဝန်ကြီးမော်ရီဆန်အနေနဲ့ဒေသတွင်းမှာထိမှန်မှုတွေအများဆုံးရှင်းချဖို့တောင်းဆိုသွားမှာဖြစ်သလိုဒေသတွင်းမှာအီရန်နိုင်ငံရဲ့လှုပ်ဆောင်ချက်တွေနဲ့ဗြိတိန်နိုင်ငံကအပြည့်အဝဆက်လက်ဆောင်ရွက်နေတဲ့နျူကလ িয়ার သဘောတူညီမှုအပေါ်မှာအီရန်ဘက်ကလိုက်နာတော့မှာမဟုတ်ဘူးလို့ချင်းချောက်လိုက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေကိုပြောသွားမှာဖြစ်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘာချလက်ရဲ့အကြံပေးချက်တွေကိုအလေးနဲ့ထားပါတယ်လို့ပြောပါတယ်။နိုင်ငံတိုင်းမှာမတူကွက်ပြတဲ့ဆန်သတ်မှတ်ချက်တွေရှိနေမှာဖြစ်တယ်လို့ပဲမစ်ဘာချလက်ရဲ့အကြံပြုချက်တွေနဲ့ကမ်းလှမ်းချက်တွေကိုသမ္မတတဦးအနေနဲ့အလေးနဲ့ထားလက်ခံမှာပါလို့တောက်ကြနေကမဟာမင်းကြီးနဲ့တွေ့ဆုံအပြီးမှာပဲသမ္မတမာဒူရိုကပြောဆိုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံတွင်းကလူခွင့်ရေးအခြေအနေကိုစောင့်ကြည့်အကဲခတ်မဲ့ကိုယ်စားလှယ်အဖွဲ့အစည်းကိုမဟာမင်းကြီးဘတ်ရှလက်ကဆီလုပ်လိမ့်မယ်လို့လဲဗင်နီဇွဲလားအတိုက်ခံကောင်ဆောင်ဟွမ်ဂွိုက်ဒိုကအစောပိုင်းမှာပြောဆိုထားပါတယ်။ တိုင်းပြည်တွင်းကစားနပ်ရိက္ခာနဲ့စေဝါတွေပြက်လက်နေတဲ့ကိစ္စတွေနဲ့ဆက်စပ်ပြီးတော့ကိုယ်စားလှယ်အဖွဲ့ကစုံစမ်းစစ်ဆေးကြမယ်လို့လည်းမစ္စတာဂွိုက်ဒိုကပြောပါတယ်။သမ္မတမာဒူရိုအစိုးရအဖွဲ့ကအတိုက်အခံတွေကိုနိုင်နေတဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေကိုလည်းစုံစမ်းစစ်ဆေးကြမှာပါ။ဒီခီးစင်ဟာဗင်နီဇွဲလာကိုကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်နဲ့မီရှယ်ဘတ်ရှလက်ပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။ဗင်နီဇွဲလာမှာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေမရှိဘူးဆိုပြီးသမ္မတမာဒူရိုကအရင်ကကုလသမဂ္ဂကိုယ်စားလှယ်ဇာယစ်ရာအယ်ဟူစိန်ကိုတော့ပြည်ဝင်ခွင့်အချင်းချင်းညင်ပေးခဲ့တာပါ။မစ္စဘတ်ရှလက်ရောက်ရှိလာတဲ့နေ့မှာပဲအတိုက်ခံတွေဖက်ကတက်ကြွလှုပ်ရှားသူ28ဦးကိုလွှတ်ပေးခဲ့တဲ့အတွက်ဒီတစ်ချိန်မှာတော့တန်တမာရင်နီလာနေကိုသမ္မတမာဒူရိုလှုပ်ကိုင်လာတာလည်းဖြစ်ပါတယ်။
အမေရိကန်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေအနေနဲ့နေရက်ကိုပြန်ပို့ဖို့အမိန့်ချခံထားတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုဝင်ရောက်စီးနင်းပြီးတော့သူတို့ရဲ့နေရက်ကိုပြန်ပို့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ပေးလိုက်ပြီးမနေ့ဖြန်တနင်္ဂနွေနေ့မှာစတင်လှုပ်ဆောင်မယ်လို့ခန့်မှန်းရကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။ Washington Post သတင်းစာကြီးကစတင်ဖော်ပြလိုက်တဲ့ဒီအစီအစဉ်ကရွှေပြောင်းအခြေချသူတွေအများအများနေထိုင်ကြတဲ့မြို့ကြီးတွေဖြစ်တဲ့Houston, Chicago, Miami နဲ့ Los Angeles မြို့တွေကမိသားစု 2,000 လောက်ကိုပြင်မှတ်ထားလုံဆောင်လာဖို့ရှိတယ်လို့ပြောပါတယ်။အခုလိုရှင်ပြောင်းခြေချနေထိုင်သူတွေကိုဝယ်ရောက်စီးနင်းဖို့တရင်ကဒီအခြေအနေနဲ့ပတ်သက်ပြီးတော့အမည်မဖော်ဘဲပြောကြားခဲ့တဲ့ American တာဝန်ရှိသူ3ယောက်ကိုကိုးကားပြီးပြောတာဖြစ်တယ်လို့ Washington Post ကပြောပါတယ်။ဒါပြင် Atlanta, Baltimore, Denver, New Orleans, New York နဲ့San Francisco မြို့တွေကိုလည်းပြင်မှတ်ထားလုံဆောင်လာနိုင်တယ်လို့ The Miami Herald သတင်းစာကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လာမယ့်သတင်းပတ်ကစပြီးတော့နိုင်ငံတွင်းမှာတရားမဝင်နေထိုင်သူတွေတန်းပေါင်းများစွာကိုသူတို့ရဲ့နေရာရင်းကိုပို့ဆောင်သွားမှာဖြစ်တယ်လို့သမ္မတ Trump ကဒီလနေ့က Twitter မှာရေးပါတယ်။အဲ့လိုပြောကြားလိုက်တဲ့အတွက်လူမှုကြီးကြပ်ရေးတာဝန်ရှိသူတွေအတော်များများလည်းအံ့အားသင့်ခဲ့ကြပါတယ်။ဆိုတော့တာဝန်ရှိသူတွေကတော့တရားမဝင်နေထိုင်တဲ့သူတွေကိုနေရာရင်းကိုပြန်ပို့ဖို့အစီအစဉ်ကလာနေချီစဉ်းစားလာနေတာဖြစ်ကြောင်းဒါပေမဲ့ရွှေပြောင်းခြေချနေထိုင်သူတွေရဲ့မိသားစုဝင်တွေကိုဝင်ရောက်စီးနင်းမှုကိစ္စကတော့ချက်ချင်းလှုပ်ဆောင်သွားဖို့မရှိဘူးလို့လူဝင်မှုကြီးကြပ်ရေးတာဝန်ရှိသူတွေကအခုသတင်းပတ်စောပိုင်းမှာပဲပြောကြားခဲ့ပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေညနေခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ချက်ခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်အရေးအပါဝင်အာဆီယံဒေသရင်းကိစ္စရပ်အတော်များများကိုဆွေးနွေးကြမယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့34ချိန်မြောက်ထိပ်သီးညီလာခံကိုထိုင်းနိုင်ငံဘက်ကမြို့မှာဒီကနေ့စတင်ကျင်းပပါရယ်။နရက်တာကျင်းပမယ့်အာဆီယံညီလာခံမှာတော့တရုတ်နိုင်ငံရဲ့လောက်ရကြောင်းဖိလစ်ပိုင်နိုင်ငံက14ဒဇင်းနှင်းမြုပ်ပြီးဖိလစ်ပိုင်ငါးဖန်သမား22ဦးအနည်းငယ်ရောက်ခဲ့တဲ့အခြေအနေကြောင့်တောင်တရုတ်ပင်လယ်ထက်ကနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတဖန်ပြန်ပြီးတော့အယုံစိုက်စရာဖြစ်လာမယ်လို့ခန့်မှန်းရပါရယ်။ဒါအပြင်2019ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်တွင်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်9000ကျော်ကိုပြန်ပြီးတော့လက်ခံမဲ့ကိစ္စကိုလည်းအဓိကအာရုံစိုက်ကြတဲ့အကြောင်းထဲမှာပါဝင်ပါတယ်။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေဆိုပြီးကုလသမဂ္ဂကပြောဆိုထားတဲ့ရခိုင်ပြည်နယ်တွင်ကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအာဆီယံဖက်ကဘာမှလုပ်ကိုင်နိုင်ခြင်းမရှိဘူးလို့လည်းဝေဖန်တာတွေရှိနေတာပါ။ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်ပြောဆိုချက်တွေပေါ်အမြဲလိုညှဉ်းဆန်းတုံ့ပြန်ထားပါတယ်။အာဆီယံဖွဲ့ဝင်10နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်း၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊လောအ်၊မလေးရှား၊မြန်မာ၊ဖိလစ်ပိုင်နဲ့အင်စင်ကာပူအပါအဝင်ထိုင်းနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေလည်းညီလာခံကိုတက်ရောက်လာကြပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်တက်ရောက်နေပါတယ်
။ဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့အတိုက်ခံဆန္ဒပြတဲ့သူတွေကရဲဌာနချုပ်ကိုဝိုင်းလိုက်တဲ့ပုံမှာဟောင်ကောင်ရဲတပ်ဖွဲ့ကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒါမဲ့လည်းဟောင်ကောင်ရဲတပ်ဖွဲ့ကအခုဒီချိန်မှာတော့ဆန္ဒပြတဲ့သူတွေကိုပြီးခဲ့တဲ့ပတ်လုံးကလို့တော့အကြမ်းဖက်နေနေပြီးလူစုခွဲတာတွေမလုပ်ခဲ့ပါဘူး။ဆန္ဒပြတဲ့သူတွေဟာရဲဌာနချုပ်ကိုတောက်ချာနေညမှာဝိုင်းရံပိတ်ဆို့ခဲ့ပြီးတော့ရဲစခန်းကိုလည်းကြက်ဥတွေနဲ့ပစ်ပေါက်နိုင်ရန်ဒီမှာဆေးတွေချဲ့ပြီးတော့စနေနေ့မနေ့ပိုင်းမှာတော့ကြီးညာစွာနဲ့လူစုခွဲခဲ့ကြပါတယ်။ရဲတပ်ဖွဲ့အနေနဲ့သူတို့ဌာနချုပ်အပြင်ဘက်မှာလာရောက်စုဝေးခဲ့ကြတဲ့ဆန္ဒပြတဲ့သူတွေကိုအဆုံးစွန်ထိတိခံခဲ့ကြောင်းဒါမဲ့လဲဆန္ဒပြတဲ့သူတွေအနေနဲ့သူတို့ရဲ့အမြင်တွေဖော်ပြတဲ့နီလန်ကတရားမဝင်လို့ချိုးချောင်းစီပြော်မှုလည်းမရှိဘူးဆိုပြီးတော့ရဲတပ်ဖွဲ့ကအခြေညာချက်ထဲမှာပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေရာဘာချီစံတွေအသုံးပြုပြီးအင်အားသုံးနေနေခဲ့တာကြောင့်ဝေဖန်ခံခဲ့ရတာဖြစ်ပါတယ်။ အဲ့လိုကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကတော့အငင်းပွားစရာဖြစ်နေတဲ့တရုတ်ပြည်မှာကြီးကိုတရားခံလွှဲပြောင်းရေးဥပဒေကြမ်းကိုလုံးဝရုပ်သိမ်းဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကိုနှုတ်ထွက်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။
စစ်ပွဲတံတွေနဲ့ရင်ဆိုင်နေကြတဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကြားငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဘယ်လိုကြိုးပမ်းလှုပ်ဆောင်မလဲဆိုတာကိုပါကစ္စတန်နိုင်ငံမှဒီကနေ့ဆွေးနွေးဖို့ရှိပါတယ်။ရှရှပပကျင်းပတဲ့ဒီပွဲကိုအာဖဂန်နစ္စတန်နိုင်ငံကသမ္မတရွေးကောက်ပွဲဝင်မဲ့သူအတော်များများပါဝင်နိုင်ငံရေးအတိုင်းအဝန်းကအစီအမံအရာရှိတွေတက်ရောက်ဖို့ရှိပါတယ်။အစီအဝေးကိုတော့ပါကစ္စတန်ရဲ့မြို့တော်အစ္စလာမာဘတ်နဲ့ကီလိုမီတာ80အကွာလောက်ကကမ္ဘာလက်ခီးတွားတွေတဲခိုကြတဲ့ဘာဆန်အဖန်ဖြစ်စခန်းမှာကျင်းပမှာပါ။အာဖဂန်နိုင်ငံကအထက်ကံကောင်းဆောင်အများစုပါဝင်တဲ့လူ30လောက်ကိုဖိတ်ကြားထားတယ်လို့စီဝေးစီစဉ်သူတွေကပြောပါရယ်တာလီဘန်တို့နဲ့18နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲတွေအဆုံးသတ်ရေးအတွက်အမေရိကန်နိုင်ငံကဆက်ပြီးတော့ဦးဆောင်ကြိုးပမ်းနေတဲ့ကိစ္စကိုအားပေးထောက်ခံကြတဲ့အနေနဲ့တင်းကြီးလာခေါကိုကျင်းပတာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါရယ
်ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ Copa America ဖလားဘောလုံးပွဲမှာတော့ Chile အသင်းအနိုင်ရပြီးတော့ Quarter Final ကိုတက်သွားပြီဖြစ်ပါတယ် Chile နဲ့ Ecuador တို့တောက်ကြနေကကစားကြတာမှာ Chile က2ဂိုးတိုးနဲ့တိုင်ပြီးတော့ Quarter Final တက်သွားတာပါ Chile အတွက်ပထမအခုကိုတော့ဂျိုဆေဖန်ဇာလီဒါက10မိနစ်မှာတွင်းခဲ့ပြီးတော့ဒါကိုအီကွေရောဘက်ကအန်နာဗလန်စီယာက26မိနစ်မှာပယ်နယ်တီကနေပြန်ချေပါတယ်။ဒါပေမဲ့ဒုတိယပိုင်း51မိနစ်မှာတော့မန်ချက်စတာယူနိုက်တက်အသင်းမှာပြီးခဲ့တဲ့တရားသီလုံးခြေစောမပြနိုင်ပဲဖြစ်နေတဲ့တိုက်စစ်မှုအလက်စီဆန်ချက်စ်ကဒုတိယကိုတွင်းပေးခဲ့လို့နောက်ဆုံးမှာချီလီက2ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ဒီအုပ်စုမှာအူရုဂွေးနဲ့ဂျပန်တို့2ဂိုးစီတီးကျထားလို့နှစ်ပွဲကစားပြီးချိန်မှာပဲချီလီက6မှတ်အူရုဂွေးက4မှတ်ဂျပန်က1မှတ်နဲ့အီကွေရောကတော့1မှတ်မှမရထားပါဘူး။ဒါကြောင့်ချီလီအသင်းဟာ quarter final အဆင့်ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့မှာတော့အုပ်စု A ကအင်ရှင်ဘရာဇီးလ်နဲ့ပီရူဘိုလီးဗီးယားနဲ့ဗင်နီဇွဲလာတို့မြန်မာစံတော်ချိန်စနေညသကောင်းကျော်တနင်္ဂနွေနေ့မနက်တနာရီခွဲမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စီရင်တင်းမာနေစေရခိုင်ပြည်နယ်ကမြို့နယ်9မြို့နယ်မှာအင်တာနက် data သုံးဆွဲမှုယာယီဖြတ်တောက်လိုက်တဲ့အတွက်ဒေသခံတွေစိုးရိမ်နေကြပါတယ်။တစ်ချိန်တည်းမှာပဲမြမတမတော်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA တို့အကြားတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်နေရမှာဒီကနေ့မနက်အစောပိုင်းမှာလည်းမြမစစ်တပ်ကရေတပ်တင်မော်တစ်စင်းတိုက်ခိုက်ခံခဲ့ရကြောင်းတမတော်ဘက်ကပြောဆိုထားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးစစ်တွေနဲ့မောင်တော်ခရိုင်တွေမှာ MPD နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုရန်ကြီးရပ်ဆိုင်မှုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့ SNS စာသူဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေသခံတွေကိုလက်ကင်ဖုန်းတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပါဘူဒီတောင်မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုဆက်လက်ဥအောင်တောင်းရှိကတော့ဒေသတွင်းမှာရည်ကြီးတဲ့ဆက်သွယ်မှုတွေကိုဖျက်တောက်ရကြတယ်လို့ပြောပါတယ်
ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနမြို့နယ်ပေါ့နော်အကုန်လုံး internet line တွေပိတ်လိုက်ပြီ internet line တွေမရတော့ဘူးကျွန်တော်တို့အမောင်ရှက်ခင်လိုက်ရပြီဟိုကလေအဲအဓိကတော့သူတို့စိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနမြို့နယ်ပေါ့နော်ပူတီတောင်ပေါအောင်တော့ရသေးတောင်ပုံကြောမင်းများကြောက်တော့မရဘူးပေါ့ဒီစစ်သည်ဘဝင်ခလာကနေတခါလေးဟိုကလောက်တာထင်တယ်သူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်အဲလိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်ပြည်သူလူထုအများကြီးတုံးနေတာကဘာကြီးနဲ့အစ်စ်တွေဖြစ်လိုက်တယ်လို့ဖြစ်တယ်ဒီစစ်သည်ကွန်ရက်ကြီးဟာကျွန်တော်ပြည်သူအပူလို့အတွက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အစ်စ်တွေဖြစ်ပြီးတော့ခွေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်တို့ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေရာယီဖြတ်တောက်ဖို့ညွှန်ကြားထားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါရစေ။ရခိုင်ပြည်နယ်အတွင်းမှဖြစ်ပွားနေတဲ့စိုက်ပွဲတွေ၊စစ်ရေးလှုပ်ရှားမှုတွေ၊လူခွေရေးချိုးဖောက်မှုသတင်းတွေအင်တာနက်လူမှုကွန်ရက်တွေကနေတစေပြန့်နှံ့လေးရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းတဲ့လှုပ်ရှားဖြစ်နေလဲယူဆနေကြပါရစေ။ဒေသတွင်းမှာကုညီပေးရေးလုပ်ငန်းတွေလုပ်ကန်နေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံသွင်းမှုကုဆော်ဆော်ထုံးကတော့လက်နက်ကင်တိုက်ပွဲတွေနဲ့ဆန္ဒမှုကုညီတွေလိုအပ်နေတဲ့အချိန်မှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်စိုးရိမ်တယ်လို့ပြောပါတယ်
ဒီမိုကရေစီတော့လည်းခက်မှာတော့ဒါလုံးကြီးနဲ့ဖိုက်တဲ့တိကျတော့မဟုတ်ဘူးပေါ့နော်။ဒါကကြတော့ဒီမိုကရေစီနဲ့လည်းမကန့်ညီဘူး။အဲ့တော့ဒီတိုင်းနဲ့တော့တတိယချင်းနဲ့ရပ်ပိုင်ခွင့်ပတ်တာတွေကိုလည်းပြင်ဆင်လိုက်ရင်ချိုးပေါ်လို့ဒီလိုပဲကျွန်တော်မြင်နေတယ်။ဒီလိုနဲ့ဒါတဲ့ရင်အဘော်အဲ့ဒီသွားကလည်းလုပ်တည်တော့ကျွန်တော်မြင်နေလေ။အခုလိုအင်တာနက်လိုင်းဖြတ်သောက်ထားမှုကြော ဆချင်းထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ရခိုင်ပြည်နယ်စစ်တွေမြို့စိုက်ရိုးကြချောင်းမှာရန်နာထားတဲ့တမတော်ရေသာတင်မောတစဉ်ပြစ်ခတ်စိုက်ခိုက်ခံရတယ်လို့တမတော်သတင်းမှာပြန်ကြားရေးဖွဲ့တွင်မူဘူးမှုချုပ်စွန်မင်းထွန်းကပြောအေးကိုပြောပါရယ်ဒီကကျွန်တော်ဆက်ရိုးကြချောင်းအဝမှာကြောက်ခါထားတယ်ကျွန်တော်တတ်မတော်ကြီးအဲဒီမောတစဉ်ကိုဒီက
ဒီတော့စစ်ကထားတဲ့သမောပေါ့ဒီတိုင်းမရှိရဲ့ဘယ်လိုစစ်ပြီးဒီထိုင်နေရှိတယ်ဒီတိုက်ခိုက်မှုကြောင့်တမတော်ရေရင်ကိုယ်တိုင်ပိုင်းအနေနဲ့ထိခိုက်ပျက်စီးသွားပြီးစစ်တီတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်ကလတာမြေဝနေစက်ရိုးကြချောင်းမှာရန်နာထားတဲ့ရေသက်ပိုင်းဆွဲတင်မော်ဒစီတိုက်ခိုက်ခံရပြီးတမတော်ကနေလက်နဲ့ကြီးသူနဲ့ပြေကတ်မှုတွေရှိခဲ့တယ်လို့အနောက်တကားဒေသကကိ
boleh baru sih le. Jadi ada semua go, apa yang saya ada, jadi kan itu apa yang perlu di mana, jauh di mana. Lainnya kiki ada baru cari Indonesia sih le. Jadi yo lo korai yo. Ayo mat, mana pun itu interesting, sih cara jenol jamin aja.
Jika binat wengah sesi hidup itu, ayat hati semua deh, pasti mudah bawa. Luku ye coba mudah culon ni jang, sesuai kan ya le, ni masa tak karo. Longjong ye lu aceh ya, topian sanyo ya ma. Ubi deh ni sanyo ni jang, tiga ni nabi dong macam mana terasa sih lembu itu, kagui biasa tua barek ni.
จากที่เงาองค์เซนโตยาเตอูจังมาเจมบาร์เรมาบัตตาอเมียงเผยบูดาดมาปราฮิตาฟอนเดชันบูฮุยนิลากันกันนี้เลสิสุยาเยสังเกตุดูที่มีชนะวิบันทาร์เรเชตุปาวเน่จินยาเจทบียงเกวาร์เรทุจาราโรกุลุสุยาเซนจีเนจินยาเจทบียงเน่เผยนิลากันกูยังคงได้สตานาจูไดมูโกเรนเตยอบีลุงวีตึงตงยาปังบูดูรังเกราวะมิวบาตาตานาสังชอยกังเซียวมาเจมบาร์เรนิลากันกันนี้บ้าจังกุลุสุยาเซนจีจินยาเจทบียงเกวาร์เร Now, the young old man said, I'm not going to go. VOA email lisa permis@voanews.com go. Jodin Bebo Tane Nalu. VOA Facebook Samyana Male. Machadwe Jodin Yida Bebo Tane Male. Sini Ninja Daya Lilain Sisinga Juju Walekmea.
Diganinya's Daya Lilai Sisima Pawin Swini Jabu Tame Pekob Yadishi. Sabiro American Engels Ayadri Luarigu Disabi Jamare. Iran Boma Dai Kaipo American Tamara Donald Trump ga Jada Rini ga khwin pyu che pe ke bi me naw pai ma di khwin pyu che ko pyan yut tein lai ba de American tat phwe win ya ne chi bi atat zade ya ma phit da chaung di lo myo yut tein na phit de lo Tamara ga a chaung pya ba de da ba me le akhu lo tai me ma tai phu so bi song phyet che we wa a mein pe da ha Iran atwet do po bi do ma yaung tat sia phit la nai ne lo ake kha ta chu ga tong tat ja ba de di chaung AP tadin ko su si bi ko aw aw ga tin pya pe tha ba de
Iranga American wedding drawing ko pichha ke pi na American tamra Donald Trump ga Iran ko lat tong myan tat khai pho a mein pi ke bare da i mean le Iran ye adika pyet mat ni ya tong ku ko tat khai pho a mein pi pi ye naw sit phak ga di mein dai saung ya ni sin ma be tat khai mu ma phit bwa kin 7 minute a lo ma di tat khai mu ko yet sai mu pyaung le a mein pi ke pyan ma de ba chaung tu aku lo pyaung le a mein pi ke de chaung NBC yauk myan tan cha ye Meet the Press a season ma tamra ga aku lo phit cha ke bare
drone plane whatever you want to call it And here we are sitting with 150 dead people.
ရုပ်ပြချတာကဝေထင်ထုံးရင်ဒါမှမဟုတ်လေးမြန်ဘလို့ပဲခေါ်ပါဒါမှလည်းကျွန်တော်ကတိုက်ပါလို့အမေပေးပြီးပြီးချင်းနိုင်ဝဲလောက်ချင်းအတွင်းမှာလူတယောက် 90 လောက်သေပြီးဖြစ်ပါလိမ့်မယ်ဒါကိုကျွန်တော်လက်မခံနိုင်ပါဘူးဒီလိုလဲလဲလို့ဖို့မတန်ဘူးလို့လည်းထင်ပါတယ်
သူ့အနေနဲ့အပိသက်အမိန်ပေးတာမျိုးမလုပ်ခဲ့သလိုအမေရိကန်လေယာဉ်တွေဟာအီရန်ကိုလက်တုံ့ပြန်တိုက်ခိုက်ဖို့ဝေဟင်ထဲမှာလည်းရှိမနေခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတိတ်မကြခင်မှာဒီလိုအခြေအနေတွေဖြစ်လာနိုင်ကြောင်းသူကသတိပေးပါတယ်။အရင်သမ္မတဘရိုက်အိုဘားမားလက်ထက်ကကမ္ဘာအင်အားကြီး6နိုင်ငံနဲ့အီရန်ကြားချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကနေသမ္မတထရမ့်လက်ထက်မှာအမေရိကန်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်အမေရိကန်ကဒီအီရန်ပေါ်ပိတ်ဆို့တန်ခတ်မှုအစ်တွေတိုးချခဲ့ပြီးအခြေအနေတွေကုလောက်ထိတင်းမာလာတာပါ။သမ္မတရဲ့ရှေ့နောက်မညီတဲ့အဲ့လိုပြောင်းလဲအမိန့်ပေးမှုတွေဟာတစ်ဖက်ကိုစွပ်ပြေးတာမျိုးဖြစ်မှာကိုလည်းအခဲအခဲတွေကထောက်ပြပါရယ်။ပါရှန်ပင်လယ်ကွေ့ဆိုင်ရာစီးရေးသူတွေတီဟောင်းမိုက်ကယ်အိုက်ဆန်စတက်ကအခုလိုသုံးသပ်ပါရယ်။
My concern is that the Iranians will be emboldened because the pattern in the past is when they come up against
Iran ဘက်ကအတင်းရဲလာမှာကိုစိုးရိမ်ပါတယ်။ရင်းနှောကဆိုရင်လည်းခက်တင်းတင်းလှုပ်လိုက်ရင်တစ်ဖက်ကခက်ရှောင်ရှောင်လှုပ်လိုက်တဲ့အခါကျတော့သူတို့ဖြစ်ချင်တာဖြစ်အောင်လှုပ်ဖို့တခြားနည်းလမ်းတွေရှာလာပါတယ်။အခုလည်းပဲဘလို့တုံ့ပြန်မှုမျိုးမှမတွေ့ရရင်သူတို့တွေကအတင်းရဲလာပြီးမထင်မှတ်တာတွေလှုပ်လာနိုင်ပါတယ်။ရလအနေနဲ့ကတော့အထီးကိုက်နေနေနဲ့ဖြေရှင်းရမယ့်အချိန်မှမဖြေရှင်းပဲထားရင်နောက်မှဒီထက်ပိုဆုံးရှုံးမှုတွေရှိလာနိုင်မယ့်အခြေအနေပါ။
American Wedding Drone ရင်ဟာဂျာလာရီနေကပြစ်ချခံရချိန်မှာနိုင်ငံတကာလေးပိုင်းနဲ့ထဲမှာပဲရှိနေတာလို့ American ဘက်ကပြောပါတယ်။ဒါပေမဲ့လည်းဒီ Drone ရင်ဟာ Iran ရဲ့လေကြောင်းပိုင်းနဲ့ထဲမှာရှိနေကြောင်း Iran ဘက်ကပြောပါတယ်။ Hamas ရေလက်ကြားအတွင်းရေနံနေသင်္ဘောနှစ်စီးကို Iran ကတိုက်ခိုက်ခဲ့ကြောင်းလည်း American ကဆွဆွဲထားတာပါ။ဒီလိုအခြေအနေမှာ Iran ရဲ့လုပ်ရည်တွေကိုတုံ့ပြန်တားဆီးဖို့လိုကြောင်း Eisenstadt ကပြောပါတယ်
။ The Iranians caused material damage to the tankers and to our reconnaissance aircraft.
ဒီဘက်ကရင်းနှီးတင်သင်္ဘောတွေနောက်အခုလိုလေရင် drone ရင်တွေကိုပစ်ခတ်တာကြောင့်အခုလိုလောက်ရက်အတွက်ပြန်ပေးဆက်မယ်ဆိုတာမျိုးပြသဖို့လိုပါတယ
်။အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအခြေအနေအခုလောက်ထိဆိုးရွားတဲ့အပေါ်ဆိုးရိမ်မှုတွေလည်းတိုးလာနေပါတယ်။တကယ်လို့သမ္မတဒေါ်နယ်ထရမ့်အနေနဲ့အီရန်ပေါ်အရေးယူတာတွေလုပ်မယ်ဆိုရင်တော့ Congress လွှတ်တော်နဲ့ညှိနှိုင်းမှုလိုကြောင်းလည်းလွှတ်တော်အမတ်တွေကပြောဆိုထားပါတယ်ခင်ဗျာ။
ကောအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥရုယာတီပြောင်းလဲရေးချမှတ်လိုက်တဲ့အမေရိကန်ဆိုရရဲ့စီမင်းသစ်အကြောင်းသတင်းတင်ဆက်ချင်ပါတယ်ကဘာကြီးပူနွေးမှုကိုဖန်တီးတဲ့ဖန်လုံအိမ်ဓာတ်ငွေရှော့ချဖို့အတွက်သမ္မတအိုဘားမားလက်ထက်ကချမှတ်ထားတဲ့စီမင်းကိုရုပ်သိမ်းပြီးတော့စီမင်းသစ်တစ်ခုကိုချမှတ်လိုက်တယ်လို့အမေရိကန်ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကအခုတပတ်မှကြေညာလိုက်ပါတယ်ဒီစီမင်းသစ်ကပို့ပြီးတော့မှတန့်စင်တဲ့လေထုနဲ့ဈေးသက်သာတဲ့စွမ်းအင်ကိုပေးနိုင်မှာဖြစ်တယ်လို့သမ္မတထရန့်အစိုးရကပြောပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့အမေရိကန်နိုင်ငံအနေနဲ့ဖန်လုံငွေဓာတ်ငွေရှော့ချမှုကိုတခြားပြည်နယ်တွေမှာလုပ်နေတယ်လို့မျိုးပို့ပြီးတော့မှလှုံ့ဆော်သွားဖို့လိုတယ်လို့လည်းပြောပါတယ်။ Kevin Knopf ရဲ့သတင်းလွှာကိုရနိုင်ပြောပြပေးပါရှင
်။ဝေဖန်နိုင်ငံကဒီဆန္ဒပြပွဲလိုမျိုးကန့်ကွက်ဆန္ဒပြမှုတွေကရာသီဥပြောင်းလဲမှုဟာလူသားတို့အတွက်လက်တလောရင်ဆိုင်နေရတဲ့ချင်းချောက်မှုဖြစ်တယ်လို့ရှုမြင်လာတဲ့သူတွေပိုများလာတယ်ဆိုတာကိုထင်ဟပ်ပြသနေပါတယ်။ဒါပေမဲ့အခုတစ်ပတ်ဝါရှင်တန်မှာတော့အမေရိကန်အစိုးရရဲ့ပတ်ဝန်းကျင်ထိန်းသိမ်းအေဂျင်စီအကြီးအကဲကသမ္မတဥပမာလက်ထက်ကချမှတ်ခဲ့တဲ့ဖန်လုံဓာတ်ငွေထုတ်လုပ်မှုကိုရှော့ချတဲ့ဥပဒေကိုရုပ်သိမ်းပြီးဥပဒေတစ်ခုကိုချမှတ်ကြောင်းလက်မှတ်ရေးထိုးခဲ့ပါတယ်။ဒီဥပဒေကိုတော့ဇင်းနှုတ်သက်သာပြီးတန့်စင်တဲ့စွမ်းအင်ဆိုင်ရာဥပဒေ ACE လို့ခေါ်ပါတယ်။Andrew Wheeler ဟာ American ပတ်ဝန်းကျင်ထိန်းသိမ်းရေးအေဂျင်စီကအကြီးအကဲဖြစ်ပါတယ
်။ When ACE is fully implemented,We expect to see the U.S. power sector reduce CO2 emissions by as much as 35%.
ဒီလိုပြေဝါကောင်းတဲ့ဖော်နေတာနဲ့အမေရိကန်ရဲ့စွမ်းအင်ကန်တာအနေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုကို2005ခုနှစ်ကထုတ်လွှတ်မှုတဲ့35ရာခိုင်နှုန်းချော့ချနိုင်မယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဒါ့အပြင်ဒီဥပဒေကဆာဖာရင်အောက်ဆိုက်၊နိုက်ထရိုဂျင်အောက်ဆိုက်နဲ့ကာဗွန်အမှုန်အမွှားတွေကိုချော့ချနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ကမ္ဘာကြီးပူနွေးမှုဟာပုံမှန်ထက် 1 degree celsius ထက်ကျော်လာခဲ့မဲ့ဆိုရင်ရာသီဥပြောင်းလဲမှုရဲ့ကြီးမားတဲ့အကျိုးဆက်ကြီးကိုရင်ဆိုင်ရနိုင်မယ်ရှိပြီးတော့ဒါကိုရှောင်လွှဲနိုင်ဖို့အတွက်တော့ American ပြည်ထောင်စုအနေနဲ့ဒီဖန်လုံရင်တန်းခွေထုတ်လွှတ်မှုအဆင့်ကို84ရာခိုင်နှုန်းထိရှော့ချဖို့လိုအပ်တယ်လို့ BBC ဆိုင်ရာစွမ်းအင် agency ကပြောကြားလိုက်ပါတယ်။ George Sawislake ဟာရာသီဥနဲ့စွမ်းအင်ဆိုင်ရာဖြည့်ရှင်မှုအဖွဲ့ကကြောင်းညင်ပညာရှင်ဖြစ်ပါတယ
်။ We're seeing more frequent and more severe storms, floods,we're seeing more in wildfire
မူနိုင်တွေရေကြီးတာတွေတော်မီလောင်တာတွေပိုပြင်းထန်လာနေပြီးမကြာခဏဖြစ်လာနေတာကိုကျွန်တော်တို့တွေ့လာနေရပါတယ်တော်မီလောင်တဲ့ຢာဒီကလည်းအရင်တုန်းကသိပ်မကြပါဘဲအခုနောက်ပိုင်းတော့ပိုပြီးရှည်လာပါတယ
်အမေရိကန်ဆိုးရရဲ့စီမံခန့်ခွဲရေးနဲ့အသုံးစရိတ်ရုံးရဲ့ဆင်းရတော့ပြင်းထန်တဲ့ຢာသူမှုအခြေအနေတွေကြောင့်လွန်ခဲ့တဲ့10နှစ်အတွင်းမှာအမေရိကန်ဒေါ်လာ350ဘီလီယံကျော်ဆုံးရှုံးခဲ့တယ်လို့အမေရိကန်အစိုးရအနေနဲ့အခုရင်ဆိုင်နေရတဲ့ဒီပြဿနာလေးကိုဖြေရှင်းဖို့ပြင်ဆင်ထားခြင်းမရှိတာကြောင့်ဒါကပိုပြီးတော့ဆိုးလာဖို့ပဲရှိတယ်လို့ George Sawislake ကပြောပါတယ်။ဒ ဒါမဲ့လည်းနယူးယောက်နဲ့ကယ်လီဖိုးနီးယားလိုပြည်နယ်တွေကတော့ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်နိုင်ဖို့အတွက်သူတို့ဘာသာသူတို့ပို့ပြီးတော့တင်းကျပ်တဲ့ဥပဒေတွေကိုပြဋ္ဌာန်းလာနေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကလာမယ့်2045ခုနှစ်ကြာရင်ကယ်လီဖိုးနီးယားပြည်နယ်မှာကာဗွန်ထုတ်လွှတ်မှုကိုလုံးဝထိန်းချုပ်နိုင်မယ့်အုပ်ချုပ်ရေးအမိန့်တရက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။နယူးယောက်မှာဆိုရင်လည်းတခြားဘယ်နေရာမှနဲ့မတူတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတယ်လို့ကိုလံဘီယာတက္ကသိုလ်ကကျွမ်းကျင်သူနယ်လ်ဒါမေဆာကပြောပါတယ
်။ New York City is around 70% of its greenhouse gas emissions come from buildings.
New York မြို့မှာတော့ဖန်လုံအိမ်ဓာတ်ငွေ 80% ရာခိုင်နှုန်းလောက်ကအဆောက်အုံတွေစီကလာတာပါ။ဒါကတခြားမြို့တွေထက်အတော်လေးကိုပိုများတယ်လို့အမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့လည်းပိုများပါတယ်။တခြားမြို့တွေကတော့အဆောက်အုံတွေနဲ့ပို့ဆောင်ရေးလုပ်ငန်းတွေကထွက်တဲ့ကာဗွန်ဓာတ်ငွေတွေဟာအချို့ညီးကြပါတယ်။
တမရထမအစိုးရကတော့ရာသီဥဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်လိုက်ပြီးတော့ရာသီဥပြောင်းလဲမှုဟာလှုပ်ကြံဖန်တီးပြီးပြောဆိုနေကြတာသာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒါမဲ့လည်းပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူအများစုကတော့ဒီရာသီဥပြောင်းလဲမှုဟာသိပ္ပံနည်းကြားရှာဖွေစူးစမ်းထားတဲ့အချက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ
်။ Climate change is not really an issue that we should be debating. It's measurable. We know that the climate is changing.
ရာသီဥပြောင်းလဲမှုပြဿနာကကျွန်တော်တို့အခြေတည်အငင်းပွားနေရမယ့်ပြဿနာမဟုတ်ပါဘူး။ဒါကတိုင်းတာလို့ရပြီရာသီဥတုပြောင်းနေတယ်ဆိုတာကိုလည်းကျွန်တော်တို့သိပါတယ်
။အမေရိကန်သမ္မတအိမ်ဒေါ်ကဒါကိုသဘောမတူပေမဲ့လည်းပြည်내အများအပြားနဲ့စီးပွားရေးလုပ်ငန်းတွေအတော်များများကတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့သူတို့ဘာသာသူတို့လှုံ့ဆော်လာနေကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American အသံရဲ့ညပိုင်းစီစဉ်တွေကိုတော့နောက်2နာရီကြာည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလဲကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံရဲ့ထောက်လှမ်းရေး drone ယာဉ်ကို Hormuz ပင်လယ်ကွေ့မှာပစ်ချခဲ့တဲ့အတွက်အီရန်နိုင်ငံထဲကပြင်မတချို့ကိုပြန်ပြီးတော့တိုက်ခိုက်ဖို့အမေရိကန်သမ္မတ Trump ကအမိန့်ပေးခဲ့ပေမဲ့လည်းအရသားတွေကိုထိခိုက်မှာဆိုတဲ့အတွက်အမိန့်ကိုချက်ချင်းပြန်ရုပ်သိမ်းခဲ့တယ်လို့သမ္မတ Trump က Twitter လူမှုကွန်ရက်မှာမနေ့တောက်ကြားနေ့ကရေးပါတယ်။အီရန်ရဲ့ radar တွေနဲ့ဒုံးပစ်စင်တွေလို့ပြင်မတွေကိုတိုက်ခတ်ဖို့အမိန့်ပေးပြီးမှပြန်ရုပ်လိုက်တာပါ။လက်နက်အပြည့်နဲ့တိုက်ခတ်ဖို့အဆင်သင့်ဖြစ်နေချိန်မှာပဲလူ350လောက်သေနိုင်တယ်ဆိုပြီးဗိုလ်ချုပ်တယောက်ကပြောတဲ့အတွက် 10 မိနစ်လောက်အလိုမှာပဲအမိန့်ကိုပြန်ရုပ်သိမ်းခဲ့တာဖြစ်တယ်လို့သမ္မတ Trump က Twitter မှာရေးပါတယ်။ပရတင်နိုင်ငံရဲ့အရှိအလေပိုင်းဆိုင်ဒေသဆိုင်ရာဝန်ကြီးအန်ဒရူးမယ်ရီဆန်ဟာအီရန်နိုင်ငံကိုမနေ့ဖြန်တနင်္ဂနွေနေ့မှာတွားရောက်မှာပါ။အီရန်ကအမေရိကန်ရဲ့အဝေးထိန် drone ယာဉ်ကိုပစ်ချပြီးတဲ့နောက်နိုင်ငံကြားဆက်ဆံရေးပိုးပြီးတော့တင်းမာလာချိန်မှာပဲပုတ်ပွင့်လေးလေးနဲ့ပြူတဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ဖို့တွားရောက်မှာဖြစ်တယ်လို့ပရတင်နိုင်ငံကပြောပါတယ်။ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဖာရှီလက်ရဲ့အကြံပေးချက်တွေကိုအလေးအနက်ထားပါတယ်လို့ပြောပါတယ်။နိုင်ငံတိုင်းမှာမတူကွဲပြားတဲ့စံသတ်မှတ်ချက်တွေရှိနေမှာဖြစ်တယ်လို့မစ်ဖာရှီလက်ရဲ့အကြံပြုချက်တွေနဲ့ကမ်းလှမ်းချက်တွေကိုသမ္မတသူအနေနဲ့အလေးအနက်ထားလက်ခံမှာပါလို့တောက်ကြနေကမဟာမင်းကြီးရဲ့တွေးဆအပြီးမှာပဲသမ္မတမာဒူရိုကပြောဆိုခဲ့တာပါ။ဗင်နီဇွဲလားနိုင်ငံတွင်းကလူ့ခွင့်ရေးအခြေအနေကိုစောင့်ကြည့်အကဲခတ်မဲ့ကိုယ်စားလှယ်အဖွဲ့အစည်းကိုမဟာမင်းကြီးကဆီလုံးလိုက်မယ်လို့လည်းဗင်နီဇွဲလားအတိုက်ခံကောင်ဆောင်ဟွမ်ဂွိုက်ဒိုကအစောပိုင်းမှာပြောဆိုထားပါတယ်။အမေရိကလူ့အမှုကြီးကြရေးတာဝန်ရှိသူတွေအနေနဲ့နေရာကိုပြန်ပို့ဖို့အမိန့်ချခံထားရတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုဝင်ရောက်စီးနင်းပြီးတော့သူတို့ရဲ့နေရာကိုပြန်ပို့ဖို့အမေရိကန်သမ္မတထရမ့်ကအမိန့်ပေးလိုက်ပြီးမနေ့ဖြန်တနင်္ဂနွေနေ့မှာစတင်လှုပ်ဆောင်မယ်လို့ခန့်မှန်းရကြောင်းအမေရိကန်သတင်းမီဒီယာတွေကဖော်ပြပါတယ်
။နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Knolius Tinor ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိအစီအစဉ်မှာလည်းပြန်ပြီးတော့ဆုံကြရအောင်ပါရှင် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.